ဆရာနာရှင်စနစ်ကြဆုံရေးစန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကင်ပြီးအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါအရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရပ်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တည်ဆုံခဲ့ရသူတွေလည်းယာနဲ့ချီရှိလာပါပြီအခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်သာယာမြို့နယ်တွေကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လုံခြုံရေးအကာအယံတွေကိုလမ်းတစ်လျှောက်ရှင်းလင်းတာတွေရှိခဲ့တယ်လို့မျက်မြင်တွေ့သူတူက VOA ကိုပြောပြပါတယ
်လှိုင်သာဆေးရုံကနေတဲအောက်ဆွေလင်မန်းအထိကိုသူတို့နေမင်းရှင်းလင်းရေးတွေလိုက်လုံတယ်ဒါပေမဲ့ရတဲ့အပွင့်နဲ့အမှစူးစူးစူးတွေ့လို့ရှိရင်တို့မိုးဝထောင်ပြပြီးလူစုဖွဲ့ပြတယ်မိုးဝထောင်ပြတော့လူတွေကလည်းတနက်တန်ကြတော့ပြေးကြတော့ဘူးအခုတိုင်းတော့မှအရင်ကလိုတော့မဟုတ်တော့လုံးဝရှင်းလင်းနေတာတို့ရေမနေ့ကဆိုလို့ရှိရင်လေဟို၃ထိပ်၄ထိပ်၅ထိပ်၁ထိပ်အဲ့ဝန်းကျင်မှာတို့ရှင်းလင်းရေလုပ်တယ်အခုတို့လာပြီးတော့ဂိတ်တိတ်ကိုဖွင့်မယ်အခုပိတ်ထားတဲ့ဟာတွေပေါ့ဗျာလမ်းကိုပိတ်ထားတဲ့ဟာတွေဖွင့်မယ်အဲ့တို့အေးစေးဖွင့်လို့ရရင်တို့အေးစေးပဲဖွင့်ပါမယ်အဲ့ဖွင့်လို့မရဘူးဒီဘက်ကပြည်သူဘက်ကနည်းနည်းပါးပါဟိုအုပ်စုအုပ်စုနဲ့နည်းနည်းပါအော်ဒါဟိတ်တာလုပ်မယ်ပါညာဆိုရင်တော့တို့ပြစ်မယ်ဒါအဲ့ပုံနဲ့အခုတော့အဲ့လိုသွားနာမှာ103ကိန်းနာမှာတခြားနည်းပြစ်ရှင်းလင်းလို့တော့တို့ကားပါတယ်ဗျဘဖိုးပါတယ်ဘဖိုးနဲ့လိုက်ကြော်တယ်အဲ့လမ်းနေရှင်းတယ်ပြီးတော့တို့တက်တွေပြီးမှရှိရယ်ပြည်သူတွေရက်ွက်တွေမှာကျွန်တော်တွေ့ရတယ်လားတော့ရှိဖို့မရှိတော့တာအကောင်လုံး ARV တိုင်းကလူတွေကအကုန်ပြန်ကုန်ကြပြီဗျရန်ကုန်ကလူတွေကြတော့လည်းအဲ့လိုပဲစားတဲ့တောက်ကြရေဝယ်ထားပြီးတော့မထွက်ကြတော့ဘူး
ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တုန်းကလှိုင်သာယာကဆန္ဒပြလူစုကိုအကြမ်းဖက်ပစ်ခတ်တာကြောင့်တေဆုံးသူက80ဦးထက်မနည်းရှိခဲ့ပါတယ်။မနေ့တုန်းကညအထိလူနေရက်ွက်တချို့မှာလူငယ်တွေကိုဝင်ရောက်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းကိုလည်းကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရသူတို့ကပြောပြပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းလာတဲ့လက်နက်ကိုင်တွေရဲ့အခြေအနေကိုရှေ့တန်းကနေစောင့်ကြည့်နေတဲ့သူတွေတဲ့ကြည်ထိမှန်ပြီးတေဆုံးခဲ့ရသူတွေရှိတယ်လို့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။လက်ဖြံရိုးကိုကြည်ထိပြီးထုတ်ချင်းပေါက်အယိုးကျိုးသွားလို့ဆေးရုံတက်ကုသမှုခံရပြီးလုံခြုံရေးအခြေအနေကြောင့်ဆေးရုံတင်ရမယ်ရက်မပြည့်သေးခင်မှာပဲထွက်ပြေးတိမ်းရှောင်လာရတဲ့လူငယ်တအူးကလည်းဒီကနေ့လှိုင်သာယာဆေးရုံရဲ့အခြေအနေကိုပြောပြပါတယ
်။ဆေးရုံဒီကနေ့စကင်းချထားပြီးတော့ဒီအဝင်ကမှာပဲဂျူနီဘောင်းပြည်လုံးနဲ့သူတို့ဖျားလမ်းဘက်ကအပေါ်ပေါက်ရှိရလေအဲဖျားလမ်းဝင်ပေါ်မှာတကယ်မရှိတော့အမှားကျွန်တော်နှိုင်းကြီးကတွေ့တော့တော့ဆိုင်ရခဲ့ယူမှလည်းကိုဒူးထောက်ပြီးတော့လက်ညှောက်ခိုင်းတာကိုကျွန်တော်အကြည့်လိုက်တော့တွေ့ရတော့ကျွန်တော်တို့ဆိုလို့ရှိရင်တပတ်လောက်နေရမှာပဲဒါပေမဲ့ဒီသတင်းတွေကဒီလိုဝင်ဆွဲနေတဲ့သတင်းတွေကြောင့်အရင်အရေးကြီးတဲ့လူတိုင်းလောက်ဒီမှာရှိတော့တယ်ကျွန်တော်တို့ကိုအကုန်လုံးပြန်ဆွဲလိုက်တယ်
အကျန်းဖတ်ဖြိုခွင်းခံရပြီးတဲ့နောက်မှာတော့နေရဲစွန့်ခွာသူတွေများလာတယ်လို့ကိုယ့်ရဲ့နေအိမ်နေထဲမှာသာနေထိုင်ပြီးလုံခြုံရေးကိုစိုးရင်ပူပန်နေရသူတွေလည်းရှိနေပါတယ်။စရုပ်ချုပ်ရေးနယ်မြေဖြစ်သတ်မှတ်ခံထားရတဲ့လှိုင်သာယာမြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးတော့ညတကောင်အိတ်ချိန်မှာလူနေအိမ်နေမီးလောင်တာဆက်ယုံမီးလောင်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မီးလောင်ရတဲ့အကြောင်းရင်းတွေကိုတေချာမသိရသေးပေမဲ့ပြည်သူတွေအနားရောက်မလာဖို့အတွက်စစ်တပ်နဲ့ရဲတွေဘက်ကပြစ်ခတ်ချင်းချောက်တာတွေလည်းရှိနေပါတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်။